ထိုင်းနိုင်ငံနေဆက်မင်းဆောင်မြို့ထဲမှာအွန်လိုင်းကနေအလုရှာဖွင့်နေသူထိုင်းနိုင်ငံမြန်မာနယ်ပွားမင်းကလူ90ကျော်ကိုအလုရှာပေးမယ်ဆိုပြီးတော့မူရစေဝါရာဇဝတ်မှုတွေလုပ်နေတဲ့လူတွေကခေါ်သွားပြီးအလုံးမတူဘဲနဲ့မူရစေဝါတိုက်ကျူးပြီးရင်ဆက်ဆန္ဒကိုခံရတယ်လို့ဆိုပါတယ်။ကျွလွန်သူတွေကတဦးကိုတော့မင်းဆောင်ရဲတွေကစက်တင်ဘာ27ရက်နေ့မှာဖမ်းမိခဲ့ပါတယ်။ဒီကြောင့်ပြည်သူ့မမအင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တပ်ခရိုင်မင်းဆောင်မျိုးကမဲခုမဲကစားမဲပနဲ့ထပ်ဆိုင်လိုအပ်ရက်ွက်တွေမှာနေထိုင်နေကြတဲ့မိန်းကလေးတွေအများဆုံးလိမ်ပိုင်းဆိုင်ရာကျွလွန်ခံရတာပါ။အွန်လိုင်းကနေအလုရှာနေတဲ့အမျိုးသမီးတွေကိုတနာယူထိုင်းဘက်ဝင်900နဲ့နိုင်ငံခြားသားအဲ့ကျူစုကြီးဖက်ရှင်လာမယ်ခီးသွားရလာရင်လမ်းပြဘာသာပြန်ဆတဲ့အလုပ်တွေရမယ်ဆိုပြီးမလုံးသေးကြော်ညာခဲ့တာကြောင့်မိန်းကလေးတွေကအလုပ်ရဖို့အတွက်အွန်လိုင်းကနေဆက်သွယ်ခဲ့ကြတာပါအလုပ်လုပ်ဖို့ဆက်သွယ်လာတဲ့မိန်းကလေးတွေကိုဓာတ်ဒီဇိုင်းဒီဇိုင်းမှာတွေ့ဖို့ချိန်ပြီးနောက်တနေရာကိုဖော်သွားပြီးမှအလုပ်မရပဲလိမ်ပိုင်းဆိုင်ရာကျူးလွန်ခံရတယ်ဆိုပြီးမိန်းကလေးတူကဖွင့်ရပြောဆိုခဲ့ပါတယ်
Village, our mama to do show, he no do, for show no do, no me do, show.
ကျမအလုရှာနေတာပါ။အွန်လိုင်းကနေဆက်သွယ်တာကတော့နိုင်ငံသားတွေလာရင်အဲ့ဒီလိုလုပ်ရမယ်။နိုင်ငံသားတွေနဲ့လိုက်ပြီးဘာသာပြန်ပြေးရမယ်၊လမ်းပြပေးရမယ်။တနာယူဘန်900ရမယ်ပြောပြီးဆက်သွယ်တဲ့အခါမှာတော့တူးလေးလိုက်သွားရပြီးတနေရာကိုခေါ်သွားတယ်။အဲ့ဒီနေရာမှာအင်အားသုံးပြီးမရင်းကျင်တယ်။သူတို့ကဝိရစေဝါးတွေကျွေးတယ်။ကျမကတော့အိမ်သာတက်အောင်မယ်ဆိုပြီးကျမအတီးတယောက်စီကိုဖုံးဆက်ပြီးအခုညီတောင်းလို့လွတ်သွားခဲ့ပါတယ်။ဒီလိုအလုခံရတဲ့အလားတူမိန်းကလေးတွေနဲ့အများကြီးရှိပါတယ်။သူတို့ကတော့နေမိုင်းဆိုင်ရာကျူးလွန်သူတွေရဲ့ပုံတွေကိုရိုက်ယူလာပြီးအရေးယူပေးဖို့ရဲစခန်းမှာတိုက်ကြားခဲ့ပေမဲ့ဖက်တန်းဖြစ်တာယူခဲ့ပြီးအရေးယူမှုတွေမရှိသေးတာကြောင့်ဘဲဆောက်အခြေစိုက်သတင်းတွေမှာရေးသားဖော်ပြခဲ့ကြတာပါစက်တင်ဘာလ21ရက်နေ့ကတော့အသက်28နှစ်အရွယ်ကျူးလွန်သူကိုဖမ်းမိသွားပြီဖြစ်ကြောင်းဘဲဆောက်မြို့ကဒုရဲစခန်းမှချိုင်ဝိတ်အင်ထရာတက်ကအခုလိုပြောဆိုသွားပါတယ်အသက်ရွယ်နေတဲ့အသက်16နှစ်18နှစ်မိန်းကလေးတွေကိုသူကျူးလွန်တဲ့ပုံစံကတပုံစံနဲ့ဖြစ်ပါတယ်။သူ့ကိုအရေးယူလို့ရနေပါပြီ။ဒီနေရာလေးစစ်ဖို့တော့မလိုတော့ပါဘူး။သူအဓမ္မပြုကျင့်နေတဲ့မိန်းကလေးတွေကတက်တည်ဖြစ်ထွက်ဆိုနေပါပြီ။မိန်းကလေးတွေအနေနဲ့လည်းအွန်လိုင်းကနေအလုပ်ရမယ်ဆိုပြီးခေါ်လာတယ်လို့အယုံမလွယ်ကြဖို့တတိပေးသွားပါတယ်။မိန်းကလေးတွေကိုကားနဲ့ခေါ်သွားတဲ့နေရာဟာမြို့နယ်နှမ်းတဲ့နေရာပြီးဘင်္ဂလိုနဲ့တဲခုံကန်းတွေဖြစ်ပါတယ်။အများစုကအင်အားသုံးချင်းချောက်ပြီးအလိုမတူပဲကာမဆက်ဆံခံရကြောင်းဝိဇီဝါရီတိုက်ပြီးလိန်ဆက်ဆံမှုတွေလုပ်ခဲ့တယ်ဆိုပြီးမိန်းကလေးတွေကထွက်ဆိုခဲ့ကြပါတယ်။ဒီထဲမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့မြန်မာနယ်ပွားမိန်းကလေးတွေလည်းပါဝင်နေတယ်လို့ဆိုပါတယ်။ဒီမှုနဲ့ပတ်သက်ပြီးသတင်းတွေမှာပါလာပြီးတဲ့နောက်ကျူးလွန်ခံရတဲ့မိန်းကလေးတွေကိုမေးမြန်းမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုကျူးလွန်သူတွေကိုမဲဆောက်မြို့ပိုင်ကိုယ်တိုင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်မှာတော့မဲဆောက်ရဲစခန်းကအခုလိုကျူးလွန်သူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
မှန်ပြီမှာသတင်းပေးပို့ထားတာပါ။